Welcome to the Voice of America in Burmese.
Mingla menekimashu, Washington News of VOA American Dangani, 2018 ခုနှစ် March 29 ရက်တနင်္လာနေ့နေ့လည်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ5ကီလိုမီတာ32 40 49ရုပ်ကနေရိုက်ရိုက်ထုတ်လင်းသွားမှာပါရှင်။ဒီမှာ engine number
မင်္ဂလာပါရှင်ကျမကခင်ဗျတို့ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါရုရှားနိုင်ငံတဝှမ်းမြို့တော်များများမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်နေပါတယ်ဟောင်ကောင်မှာတော့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးတူးကိုရွေးချယ်လိုက်ပါပြီတောင်တရုတ်ပင်လယ်ပြင်ကံရိုးတန်းဒေသနိုင်ငံတွေချာပူးပေါင်းဆောင်ရွက်မှုရန်တရားပြက်ကိုထူထောင်ဖို့အတွက်တရုတ်ကဖန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းချင်းနိုင်
ကောင်းပါပြီရှင်တင်းစီစဉ်ပြီးမှာတော့ဒီကနေ့ကြောက်တဲ့82နှစ်မြောက်တော်လန်ရင်းနစ်ခေါ်တက်မတော်နေနဲ့ပတ်သက်လို့နေပြည်တော်မှာကျင်းပနေတဲ့စီရေးပြပွဲအခမ်းအနားကနေကျမတို့ရဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းဓာတ်ရိုက်တင်းပေးပို့ထားတာကိုတင်ပြဖို့ရှိပါတယ်အဲ့ဒီနောက်မှာတော
့အဲ့ဒီဟာကြီးအားလုံးရှိကြတဲ့ခါလုံးတဲ့နေရာဆိုမှာအားလုံးမဆက်လာတဲ့ကျွန်တော်အပေါ်ကျင်းပေးလို့
ဒါကတော့ရှမ်းပြည်နယ်မိုင်းရှုဒေသမှာဂျားဖြက်ရွေးကောက်ပွဲကိုဖျက်သိမ်းဖို့မရှိဘူးလို့ပြည်တွင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA ကိုပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင
်ရုရှားနိုင်ငံတဝန်းမှာအတိုက်ခံခေါင်းဆောင်အလက်ဆီနာဗန်ဒီဦးဆောင်တဲ့အာဂရီလိုက်ဆန်းမှုဆန့်ကျင်တဲ့ဝင်းကြီးချုပ်ဒီမီထရီမက်ဗီဒက်ထုံနှုတ်ထွက်ပေးရတဲ့အတိုက်ခံခေါင်းဆောင်ကတောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ရုရှားနိုင်ငံတဝန်းမြို့ထောင်ပေါင်းအတော်များများမှာပြည်သူတွေလမ်းမပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့မော်စကိုမြို့တော်ကပုရှင်ရင်းနှီးမှာနာဗန်နီအပါဝင်လူ100ကျော်လောက်ဖမ်းခံခဲ့ရပါတယ်။အတိုက်ခံခေါင်းဆောင်ဟာမော်စကိုမြို့တော်ကလူလူချီတဲ့ဘွဲကိုရောက်လာချိန်မှာပဲဖမ်းဆီးခံခဲ့ရတာပါ။သူကိုရဲတွေကထရက်ကားနဲ့ထည့်ဖမ်းသွားချိန်မှာဆန္ဒပြသူရာပေါင်းများစွာကထရက်ကားကိုဝန်းရံထားပြီးတကားတွေကိုဖွင့်ဖို့အတွက်စ조사ခဲ့ကြတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးချုပ်မက်ဖီဒက်ကအချို့မြန်မာယူတဲ့အဖွဲ့အစည်းတွေရဲ့လျှို့ဝှက်အခြေဆက်တွေနဲ့ဇင်ခံအင်ယာတွေအပျော်စီးတင်မော်တွေစပစ်ချန်တွေစုဆောင်းထားတယ်လို့ဆွဆွဲထားတဲ့အသေးစိတ်အချက်လက်တွေပေါ်သတင်းတပုတ်ဒီလအစောပိုင်းလူသိရှင်းကြားထွက်ပေါ်လာပြီးတဲ့နောက်မှာအတိုက်ခံခေါင်းဆောင်နာဗန်နီကဆန္ဒပြဖို့အတွက်ဆော်ဩခဲ့တာဖြစ်ပါလေ။တော်တော်ရွေးကောက်ပွဲမဲမတမာမှုတွေကြောင့်2017ဆနစ်လူလူစုဝေးဆန္ဒပြမှုတွေနောက်ပိုင်းအခုဆန္ဒပြမှုဟာမတင်တဲ့ချက်တွေပောက်ကွဲလာတဲ့အကြီးဆုံးဆန္ဒပြပွဲတစ်ခုလည်းဖြစ်ပါလေ
။ပြည်ရနိုင်ငံမူဆူးမျိုးမှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းထိုးစစ်ကြောင့်အဆောက်အုံတစ်ခုတည်းခိုးလုံနေကြတဲ့အရသားတရာကျော်တိုက်ဆုံခဲ့တယ်ဆိုတဲ့သတင်းတွေမှန်မှန်မှန်ဆိုတာကိုအီရတ်စစ်တပ်ကပြန်လည်သုံးသပ်နေပါလေ။အဲဒီစစ်သွေးကြတွေကဒီအဆောက်အုံမှာဖောက်ခွဲရေးပစ္စည်းတွေတပ်ဆင်ထားတာကိုနောက်ထပ်ရတဲ့အထောက်ထားအသစ်တွေကနေတွေ့ရှိရကြောင်းအီရတ်တပ်ကပြောတာပါ။စနေနေ့ကထုတ်ပြန်တဲ့ပင်ဒဂွန်စစ်တပ်နာချုပ်ကြီးညာချက်ထဲမှာတော့မူဆူးမျိုးဟောင်းအနောက်ဘက်ခြမ်းအခုအရက်သားတွေတည်ဆုံခဲ့တယ်ဆိုတဲ့နေရာကိုညွန်ပေါင်းတပ်တွေကမတ်လ18ရက်နေ့မှာလေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးကနဦးသုံးသက်ချက်တွေကပြောထားတာဖြစ်ပြီးအခုဒီကိစ္စကိုစုံစမ်းစစ်ဆင်မှုတွေလုပ်နေပြီလို့ကြီးညာချက်မှာဖော်ပြပါတယ်။မူဆူးမျိုးက SD ထိန်းချုပ်တာတဲ့ဒေသထဲမှာအရသား၅သိန်းကျော်ပိတ်မိနေတယ်လို့ယူဆရပြီးအဲ့ဒီအရသားတွေကိုအစွန်းရောက်တွေကလူသားတိုင်းတစ်ပွဲအသုံးချနေတာဖြစ်ပါတယ်
။ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ပြည်내ရွေးကောက်ပွဲမဲပေးပြီးကောက်ယူတဲ့စစ်တမ်းတွေအရဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့ဗဟိုလက်ရရင်ပါတီကမင်းအပြတ်အသတ်နဲ့အနိုင်ရနေပါတယ်။ဒါဟာစက်တင်ဘာရွေးကောက်ပွဲမှာမစ်မာကယ်ကိုဖျောက်ချဖို့အတွက်အစောပိုင်းနှုတ်လင့်ချက်ထားနေကြတဲ့ဗဟိုလက်ဝဲရင်းတွေအတွက်အာရုံစရာဖြစ်လာနေတာပါ။ဆန်လန်တီနဲ့အတွက်ရွေးကောက်ပွဲကနဦးရလတ်တွေအရမစ်မာကယ်ရဲ့ခရီးယန်ဒီမိုကရက်တစ်ပါတီ CDU ကမင်းအားလုံးရဲ့ရာနှုန်း40ရနေပြီးဗဟိုလက်ဝဲရင်းဆိုရှယ်ဒီမိုကရက်တစ်ရဲ့ SPD ပါတီကရာနှုန်း30ရနေတာဖြစ်ပါတယ်။စက်တင်ဘာရွေးကောက်ပွဲမှာမစ်မာကယ်ကိုရှင်ပြိုင်ဖို့အတွက် SPD ပါတီကအမည်စင်တင်သွင်းခဲ့ခြင်းကစပြီးအခုဒီပြည်နယ်ရွေးကောက်ပွဲဟာမာတင်ရှုစ်အတွက်ပထမဆုံးဆန်းသတ်မှုတစ်ခုလည်းဖြစ်ပါတယ်။ SPD ပါတီဟာမကြာသေးခင်ကမှလူကြိုက်များလာတဲ့ပါတီတစ်ခုပါ။မစ်မာကယ်ကိုတော့ဝန်ကြီးချုပ်ဖြစ်တဲ့ဇရုတ်တတ်တန်းဆက်ပြီးအရွေးခံရမယ်လို့မျှော်လင့်နေကြပါတယ်
။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုးပြည်နယ်စင်စင်နတီမျိုးကလူစီကားတဲ့နိုင်ကလပ်တစ်ခုမှာတနင်္ဂနွေနေ့အာရုံတက်ချိန်ပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်လူတဦးသေဆုံးပြီး15ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုမျိုးမဟုတ်ကြောင်းရဲကပြောပါတယ်။နိုင်ကလပ်အတွင်းမျိုးကန်အမျိုးသားတွေကြားစကားများရကနေပြစ်ခတ်ခဲ့ကြတဲ့ဖ ဖြစ်ပွားမှုတရားဖြစ်တာကြောင့်ဒီစင်စင်နတီမြို့ရဲမှုကစစ်ဆေးတွေ့ရှိရကြောင်းပြောပါတယ်ဒီပြစ်ကတ်မှုအတွင်တည်ဆုံသွားသူဟာအသက်28နှစ်အရွယ် O'Brien Spike ဆိုသူဖြစ်တယ်လို့မိသားစုကအတည်ပြုပြောကြပါတယ
်ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တောင်မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးဘူးဖြစ်တဲ့Carrie Lam ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှူးရွေးကောက်ပွဲကတော့ချိုးတင်စီစဉ်ထားတဲ့ဒီမိုကရေစီနည်းလမ်းမှကျတဲ့ရွေးကောက်ပွဲအဖြစ်အများကရှုမြင်ကြတာပါ။ Carrie Lam ဟာဟောင်ကောင်အုပ်ချုပ်ရေးဖွဲ့အတွင်းဝန်ချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတိအစိုးရကလိုလားတဲ့ပုံကူဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့လွှတ်တော်အမတ်တွေအပါအဝင်အဖွဲ့ဝင်1200ပါတဲ့ကော်မတီကဟောင်ကောင်အကြီးအကဲကိုရွေးချယ်လိုက်တာဖြစ်ပြီးတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေကတော့ခေါင်းဆောင်ကိုမဲပေးရွေးချယ်ခွင့်မရပါဘူး။ဒီအစိုးရကအကြီးအကျယ်ထောက်ခံစီယုံပေးခဲ့တဲ့အသက်56နှစ်အရွယ် Miss Lam ထောက်ခံမဲ89မိနစ်နဲ့အနိုင်ရခဲ့တာအထူးဆန်းတော့မဟုတ်ပါဘူး။ဒီမိုကရေစီရေလှှရှားသူတွေကတော့တရုတ်လူလန်းဟန်ရှိတဲ့ Miss Carrie Lam အနိုင်ရမှုအပေါ်မှာစိုးရိမ်ကြပါတယ်။ဟောင်ကောင်ရေးပေါ်မှာတရုတ်ဘက်ကပိုးပြီးဝင်ရောက်ဆက်ဖက်လာတဲ့အတွက်အရင်ဗြိတိသျှကိုလိုနီဟောင်းဖြစ်တဲ့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုအာမခံထားတဲ့တရုတ်နိုင်ငံစနစ်နှစ်မျိုးကျင့်သုံးနေမှုဆုံးရှုံးမဲ့အရေးကိုစိုးရိမ်နေကြတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်ကမ်းရိုးတန်းတခြားနိုင်ငံတွေကြားဘူပေါင်းဆောင်ရွက်ရေးဆိုင်ရာရန်ရာတစ်ခုကိုတည်ထောင်ဖို့တရုတ်အစိုးရကစနေနေ့လုံးကတိုက်တွန်းလိုက်ပါတယ်။အာရှနိုင်ငံတွေရဲ့ဘိုအာဖိုရန်နှစ်ပတ်လည်ညီလာခံမှာတရုတ်ဒုနိုင်ငံသားရေးဝန်ကြီးလူကြံမင်းကအခုလိုကမ်းလှမ်းလိုက်တာဖြစ်ပါတယ်။အဲ့လိုပူပေါင်းဆောင်ရွက်ရမှာဒေသရင်းနိုင်ငံတွေကြားဂျာဝင်ဆွတ်ဖက်မှုကင်းနိုင်ရေးကိုမြင့်တင်ပေးနိုင်မဲ့ရန်နရာတရက်ကိုထူထောင်မှုအပြန်အလှန်ယုံကြည်မှုခိုင်မာတဲ့ပူပေါင်းဆောင်ရွက်မှုတွေနဲ့အကျိုးစီးပွားချင်းမျှဝေခံစားသွားမယ်လို့ဒုဝန်ကြီးလူကြီးကတိုက်တွန်းတာဖြစ်ပါတယ်။တဘာဝဒေးအန်ဒီကာကွယ်ချော့ချရေးနဲ့ရေချောင်းကယ်ဆယ်ရေးတဘာဝဝန်ကျင်ကာကွယ်ရေးနဲ့ဇီဝမျိုးကွယ်သိပ္ပံဆိုင်ရာသုတေသနလှုပ်ဆောင်ရေးတွေအပြင်ရေချောင်းသွာလာမှုလုံုံစိတ်ချရေးတို့ကိုကဏ္ဍပေါင်းစုံမှာအမြင်ချင်းအပြန်အလှန်ဖလှယ်သွားနိုင်ရေးတင်ပြပြောဆိုခဲ့ပါတယ
်။တရုတ်နိုင်ငံမွန်ဂိုလီးယားကိုပိုင်အုပ်ချုပ်ခွင့်အနေနဲ့ကရင်းချန်တွေးရဲ့ဒေတာမှာစနေနေ့ကဓာတ်ငွေပိုက်လိုင်းပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့မှာတော့တေဆုံးသူအလုံးစုစုပေါင်း9ဦးရှိသွားပြီဖြစ်ပြီးဒဏ်ရာရသူကတော့20ကျော်ရှိနေပါတယ်။
ဥပမာလက်ထက်ကထုတ်ပြန်ခဲ့တဲ့စေုံအတွက်မိဂိုးပမာဏချော့ချရေးအမိတ်ကိုအမေရိကန်သမ္မတထရန့်ကဒီသတင်းပတ်အတွင်းဖြတ်သိမ်းမဲ့အမိတ်ထုတ်ပြန်လိုက်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီ EPA အကြီးအကဲကပြောပါတယ် EBC ရုပ်သံဌာနနဲ့ This Week မေးမြန်းခန်းအစီအစဉ်မှာ EPA Director Prutik ကဒီအဲ့လိုပြောကြားခဲ့ပြီးအမေရိကန်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးမှုလုပ်တဲ့တပြိုင်တည်းထဲမှာသဘာဝပတ်ဝန်းကျင်ကိုလည်းကာကွယ်သွားရမယ်ဆိုတဲ့ချင်းကပ်မှုမျိုးနဲ့လှုပ်သွားမယ်လို့သမ္မတထရန့်ကယုံကြည်ထားကြောင်းလည်းရှင်းပြပါတယ်။အလို့ကန်တဲ့ဖွံ့ဖြိုးမှုကိုဇောင်းဝေးရင်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမှာဖြစ်ပြီးသဘာဝပတ်ဝန်းကျင်တစ်ခုတည်းကိုအလေးထားနေပြန်ရင်လည်းအလို့ကန်ဖွံ့ဖြိုးမှုအတွက်ထိခိုက်လာမှာဖြစ်တယ်ဆိုတာကျွန်တော်တို့လက်ခံထားပြီးဖြစ်တယ်လို့ Fruit ကပြောပါတယ်။ကြောင်ပြီးသွေးနဲ့အခြားလောင်စာသုံးဆက်ယုံတွေကထွက်တဲ့မိဂိုးပမာဏရှော့ချရေးကန့်သတ်ချက်ကိုပြန်လည်ရုပ်သိမ်းမှုလုပ်တဲ့သမ္မတထရန့်ရဲ့အစီအစဉ်ဟာအလုတ်ကန်ဖွံ့ဖြိုးရေးကိုရောပတ်ဝန်းကျင်ကိုပါမထိခိုက်ရေးကိုပါဆောင်းပေးပြီးဒီလေတုတန့်စင်ရေးအဥပဒေဘောင်အတွင်းကလှုပ်ဆောင်သွားမယ်လို့ EPA အကြီးအကဲကပြောကြပါတယ
်တနင်္လာနေ့နဲ့ခင်ဗျို့မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့ဟာ82ကြိမ်မြောက်တော်လန်ရင်းနှီးခေါ်တက်မရော်နေ့ဖြစ်ပါတယ်။ကျမတို့အခုအတန်လှည့်နေတဲ့အချိန်မှာနေပြည်တော်မှာကျင်းပနေတဲ့စီရေးပြပွဲအခမ်းအနားကိုတော့ VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့အတူ VOA ရန်ကုန်ရုံးအဖွဲ့ရောက်ရှိနေပြီးသတင်းယူနေပါတယ်။အဲ့တော့ဒီကိုကျော်ကျော်သိန်းရေဒီတက်မရော်နေ့စီရေးပြပွဲလက်ရှိမြင်ကွင်းကိုအရင်ဆုံးပြောပြပါအောင်ရှင်
။ဟုတ်ကဲ့ပါကျွန်တော်တို့ကအခုလက်ရှိသတင်းသမားတွေအားလုံးဒီစီရေးပြပွဲအခမ်းအနား82ကြိမ်မြောက်တက်မရော်နေ့စီရေးပြပွဲအခမ်းအနားကျင်းပမယ်။ဝင်းစီကိုကျွန်တော်တို့လုံခြုံရေးအဆင့်ဆင့်စစ်ဆေးကန်ယူပြီးတော့ကျွန်တော်တို့ဖြတ်သွားပြီးပါတယ်လမ်းလျှောက်သွားနေပါတယ်ဒါသတင်းသမားတွေကတော့ဒီဈေးကြောက်ဝဲခန်းနာကိုပထမဦးဆုံးရောက်တဲ့ဦးစုလို့ပဲပြောမှာပါတယ်ကျွန်တော်တို့လည်းအတူတူဒီဈေးကြောက်ဝဲခန်းနာကိုတက်မယ်တချို့ ူပုဂ္ဂိုလ်ကြီးလည်းဝင်လာတော့အော်ဒါတကံနေတယ်ပဲတွေ့ရပါတယ်ဆေးပြောက်ဝဲမှာတော့မီးရောင်စုထွန်းညှိထားပြီးတော့မအားတော့မနဲ့စောစောပဲရှိသေးတယ်ဆိုတော့မိုးကလည်းတိမ်လင်းသေးပါဘူးဆိုတော့ဆေးပြောက်ဝဲကတော့မိုးလင်းမှပဲစမယ်ပုံရှိပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနှစ်ဆေးရပြပွဲကဟိုအရင်နှစ်တည်းဆေးရပြပွဲနဲ့ဘာတွေများထူးထူးခြားခြားတွေ့နိုင်ရမလဲရှင
်ဟုတ်ခရိုင်းတည်လို့ပါပဲဒီနှစ်မှလည်းပဲဒီကြီးရေလေတပ်ဖွဲ့တွေရဲ့ဒီတာအင်ဂျင်နီယာကိုမြင်ရပါမယ်ကျွန်တော်တို့တိုက်လည်ရင်စွန့်ရင်ကြက်တာရီဟိုင်းရင်လည်းကွန်မန်ဒရီစွန့်ရင်တက်တာရီနောက်တစ်ခါနေပြည်တော်မှာဆိုရင်လည်းပဲဒီကန်ချက်ကတပ်ဖွဲ့ရုံနဲ့စီတက်တာရီဒီနေဝင်တွေပုံမှန်တိုင်းမြင်တွေ့ရမှာဖြစ်ပါတယ်ဒါအပြင်ကျွန်တော်တည်ထားသလောက်ဒီနှစ်မှာတူတူကြကြကတော့မြင်းတက်ဖွဲ့နဲ့စီတက်ပုံစံပေါ်ပါမယ်လို့လည်းကျွန်တော်တည်ထားပါတယ်ဝစ်ဆုံနေဝတ်ထားတဲ့တပ်ဖွဲ့ဝင်တွေကရင်းစီပြီးတော့ပေါ့လေမြင်းတက်ဖွဲ့စီတက်ပုံစံပါလိမ့်မယ်လို့ကျွန်တော်အဲ့လိုတည်ထားပါတယ်ခင်ဗျာ
အဲ့တော့ဒီအခမ်းအနားမှာဒီကောင်ဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမိကွန်းပြောမှဆိုတော့အဲ့ဒီဒီမိကွန်းထဲမှာဘလို့အကြောင်းအရာတွေများပါမလဲလို့ကိုကျော်ကျော်သိန်းဟိုခံမှန်းထားလေရှင
်ဟုတ်ကဲ့ပါကျွန်တော်သိကြည့်မိသလောက်ခံမှန်းကြည့်သလောက်ပေါ့လေဒီနေ့တော်လိုင်းနေ့ခဏတမတော်နေ့ခဏကျင်းပတဲ့အချိန်မှာကျွန်တော်တို့လက်ရှိကျင်းပနေတမလောက်ကန်ရပေါ့လေအိမ်မှာဒီအပွဲတွေကစီမီမငိမ့်သေးဘူးလို့ပြောမှာပေါ့နော်အဲ့ဒီဒါပေမဲ့စီမီမငိမ့်သေးဘူးဆိုတော့အဲ့ဒီလက်ရှိကိုနေရာဒီနေရာမှာတခါရောက်ပိုင်းတစ်ခွနဲ့တည်နေတဲ့တိုက်ပွဲတွေပေါ့အဲ့လိုဟိုမျိုးနေရာဒီနေရာမှာဖြစ်နေတဲ့တိုက်ပွဲချင်းတွေများအရေးအမွဲကောက်ဝဲစည်းချုပ်နေတဲ့ချက်ပြောမလားကျွန်တော်တို့ဒါကိုတစ်ချက်ဒေတာဆုံးကြည့်ရဖို့လိုပါလိမ့်မယ်နောက်တစ်ချက်ကတော့ဒီဟလာ NCA လို့ခေါ်တဲ့တနင်္ဂနွေနေ့ဒီဆက်ရစေးစာချုပ်လက်မှတ်ရေးထိုးဖို့အတွက်ဒုတိယကြိမ်စစ်တရားစုပင်လုံးညီလာခံကျင်းပဖို့အတွက်လုပ်နေကြတာရှိပါတယ်ဆိုတော့ဒီညီလာခံနဲ့ငင်းချိုင်းညီလာခံ PSA တိချက်ရစေးပေါ်မှာတမတော်ရက်တီချက်တမတော်ရဲ့သဘောထားသုံးတဲ့စာကူများခေါ်ယူစကြုံနေတယ်တည်တော့သွားမလားတခါကျွန်တော်တို့ခလာချင်းဟုတ်ပြီးပြင်ဆင်ရေးနိုင်ငံတကာလေးဆော်ရေးဒီမိုကရေစီဆော်ရေးစတဲ့ဥချိုးရေးဘိုင်းပေါ်လေအဲ့ဒီကဏ္ဍအသေးသေးမှရောတမတော်ရဲ့ရက်တီချက်ဘယ်လိုများပြောင်းလာမလဲဘယ်လိုလဲရှိချင်နေမှရှိနေလဲစတဲ့ဒီလိုမျိုးတမတော်ကြီးတစ်ခုလုံးရဲ့သဘောထားတွေကိုထင်ဟပ်တဲ့ဟလာချင်းရဲ့ဘုံမှာသူတဲ့တမတော်ကြီးတစ်ခုလုံးသဘောထားတွေကိုထင်ဟပ်တဲ့အဆောင်ရည်ကပါလာမလားဆိုတော့ကျွန်တော်တို့စောင့်ကြည့်နားထောင်ရလိမ့်မယ်လို့ကျွန်တော်ဒီလိုသုံးသပ်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်။ကျမတို့ဒီညနေခင်းနဲ့ညပိုင်းအစီအစဉ်အတွက်လေဒီကိုကျော်ကျော်သိန်းတို့ကဆက်ပြီးတော့အသေးစိတ်တင်ပြမှာဆိုတော့တရရှင်နေလဲစောင့်မျှော်နားဆင်ကြပါလို့ထပ်မံပြီးတော့ပြောကြားပါရစေရှင်။အခုလိုသတင်းပေးပို့တဲ့အတွက်လည်းကျေးဇူးပါ။ဆက်လက်ပြီးတော့သတင်းပေးပို့ချက်တပုတ်ကိုထုတ်လင်းပါပါ။မိုင်းရှုဒေတာရွေးကောက်ပွဲဖြတ်သိမ်းဖို့မရှိတဲ့အကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက VOA မြန်မာပိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါရဲ့သတင်းကိုတော့ဦးစံမိုးဝေကပြောပြမှာပါရှင
်လုံလုံရေးလိုအပ်ချက်တွေရှိနေတာမို့မန်းရှုမြို့နယ်ရဲ့ကြေးရွာကြီး၃ခုကိုရွေးကောက်ပွဲမကျင်းပဖို့ NLD လွှတ်တော်ကုစရဲလောင်းနေဘက်ကကန့်ကွက်လာတင်ခဲ့တာမှာကော်မရှင်ဘက်ကပယ်ချလိုက်ပါတယ်ပယ်ချလိုက်တာနဲ့ပတ်သက်လို့ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ထွန်းမြတ်ကအခုလိုပြောပြပါတယ်
။ပါဝရှင်နေနဲ့ပါတီကအဓိကပါတီက၄ခုရှိတယ်။ SND ရဲ့ SND ကစံကြောက်ကောင်းခေါ်တော့နောက်ကြချီနောက် USCD ပေါ့ဒီခါကျိုးပေါ့။ဒီပါတီတွေအားလုံးမတ်ချက်ကိုယူလိုက်တယ်။လုံးကျန်လားမလုံးကျန်လားပေါ့တော့။နောက်ရက်ကြီးကော်မရှင်ကအဲ့ဒီ CEO ဆိုသူရဲ့ကော်မရှင်ပေါ့။နောက်မရှိနေတဲ့ကော်မရှင်ဆက်ဆဲပေါ့။လုံးပင်နေဆိုမှာအားလုံးမဆက်လာတယ်ကျွန်တော်အပေါ်ကျင်းပေးလို့ဒီစီရလဲအောက်ကသဘောထားတိုင်းနဲ့ဆိုမှာပြန်လိုက်ပြီကျွန်တော်ကဖတ်ပြီးလိုက
်ကြီးရည်သုံးခုမှာရှိတဲ့မဲယုံနေရာတွေကိုလုံညိုရေးပိုင်းပိုးစိတ်ချရမယ်နေရာတွေကိုပြောင်းရွှေ့လိုက်တယ်လို့လဲဦးဆိုင်ထွန်းမြတ်ကပြောဆိုပြီးတော့ပြောင်းလိုက်တဲ့နေရာတွေကိုလည်းအခုလိုပြောပြပါတယ
်ကျွန်တော်မဲယုံနေရာလေးတွေနည်းနည်းရှေ့လိုက်ကျွန်တော်မရှိတဲ့နေရာလေးတွေရှေ့ပြလိုက်ဘယ်မဝေးပါဘူးဈေးမိုင်းကျွန်တော်ဝေးနေတယ်နဲ့ကောင်းတယ်ဆိုင်ရဲ့ကားကိုပေါ်လိုက်။သူကငားရင်ရှိနေရင်မူလထားတာကအဲ့ရွာတွေမှာထားတယ်။နောက်ကျွန်တော်ကဟိုကားလမ်းငားကိုရွှေ့လိုက်တော့အခုကမော်မေးဆိုတဲ့အုပ်စုကတော့ကျွန်တော်ဘိုင်ရှူကြီးကိုရက်ကလေးတဲ့ကိုရွှေ့တယ်။သူကလည်းတတ်နေတာဟိုမော်မေးကဘိုင်ရှူနဲ့တတ်နေ။အကွန်ကြောင်းနဲ့နောင်ဖက်လို့ခေါ်တယ်။အဲ့အုပ်စုကသူကအဲ့ဒါမိုင်းအော့ဆိုတဲ့နေရာရွှေ့လိုက်တယ်။အော်မိုင်းအော့ကောမေယုံတုံးရရှိတယ်မောင်မီးရနေရရှိတယ
်အင်နလီဘက်ကလုံချုံရေးအားနေတယ်ဆိုတဲ့အချက်ကိုထောက်ပြပြီးကန့်ကွက်ခဲ့ပေမဲ့တခြားသောရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်အချို့ကတော့အဲ့ဒါကိုလက်မခံကြပါဘူးကော်မရှင်ဘက်ကတော့လုံချုံရေးစိတ်ချမဲ့နေရာတွေကိုပြောင်းရွှေ့ကျင်းပပေးဖို့အဆင်သင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်ကော်မရှင်ဘက်ကအခုလိုဆုံးဖြတ်ချက်အပေါ်အင်နလီဘက်ကတော့တိတ်ပြီးတော့ဘဝင်မကျလာပါဘူးမိုင်းရှူးမျိုးနယ်ကအင်နလီပါတီဘက်ကအမည်မဖော်လို့တဲ့တာဝန်ရှိသူတဦးကတော့ commission ye song phyat che bo aku lo tong pyan lai ba de
a jin pyan ya yi ya ba lo so jin lo a ai de ya ri ko a pyo ko ma ma ya ba ne a pyo ko ma ya ba ne ni ya do pyan le jin lo twa ka sait do a jin a chin lai so ya a la di ba di ya ta phwa lai a ti ye sin ya ka de a ri ma ti je le de ni ye a chin ni ma a ti ye a bu ma sin ni ya ba jin lo ko yin ne ywa ri ya ba lo ye jaw win lo ni ya o a je a lo win lo ni ya le ka ja jin lo a le de sin ya le a ka ja lo
ตัวละกิจอาญาได้ยีกอบเวชินในเนี่ยมีมโหดะตะจังเจอแล้วใกล้กว่าตาเลยอะหูจุยเสียตรงแท้เลยตัวละเนี่ยมาเปาะตาวะเนาะกั้นกั่วหลัวตินขันยะได้ญาติก็นอกเอจี้หัวอุสุกุนจองจี้หัวอุสุเนี่ยมอมิจี้หัวอุสุฤทธิ์ဖြစ်ပါတယ်အဲ့ဒီอุสุตรงกูมาแม้ปี้နိုင်มั้ยแม้สันนะရှင်อู้เยก็ง้าတော်นี้ပါရှိပြီးแม้ชูမျိုးเนี่ยတခုလုံးကแม้ปี้နိုင်သူแม้สันนะရှင်ยีต่วยเย ဆရာကိုင်းလုံးတော့ပမာဏရှိနေကြတာပါအခုတော့အဲ့ဒီနေရာဒီမှာမဲပေးခွင့်မဆုံးရှုံးတော့ပါဘူးနှစ်ထောင်စငါခုနှစ်ရွေးကောက်ပွဲမှာလူညုံရေးရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မန်ရှူးကျေးသည့်နေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှာမဲပေးနိုင်မှုအတွက်ညှိနှိုင်းမှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်ပါတီဒီဘက်ကလူညုံရေးနဲ့ပတ်သက်လို့တင်ပြမှုတွေရှိခဲ့ပြီးဒါနဲ ပါတီတွေဘက်ကပြောပါတယ်အဲ့ဒီနေရာမှာပါတီ၅ပါတီကနေဘီကောက်ပွဲရှင်ပြိုင်သွားမှာပါလက်ရှိမန်ရှူးတမျိုးနယ်လုံးဆိုရင်မဲယုံအရေးအတွက်50နီးပါးရှိပြီးမဲပေးနိုင်တဲ့မဲဆန်သားရှင်အရေးအတွက်ကတော့9000နီးပါးရှိတယ်လို့သိရပါတယ်
အခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာယင်းနှီးမြုပ်နှံမှုနဲ့ပတ်သက်လို့ယင်းနှီးမြုပ်နှံမှုနဲ့ကုမ္ပဏီမှတ်ပုံတင်ရေးဆိုင်ရာညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးနဲ့အက်ဒီတာဒေါခင်ဆိုဝင်းတီးတန့်တွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ရမှာပါရှင
်စင်ခေါ်ချက်တွေရှိတာပေါ့နော်အဲ့စင်ခေါ်ချက်တွေထဲမှာအဓိကကတော့ infrastructure ပေါ့ကျွန်တော်အခြေခံအဆောက်အအုံအားနည်းချက်တွေရှိတယ်နောက်တစ်ခုကအင်တာမြေဈေးပေါ့ဒီ real estate market ကလည်းဟိုနယူးယောက်နဲ့ Paris တောင်မှရှင်နိုင်တဲ့အခြေအနေတွေရောက်နေတယ်ဆိုတော့လေအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီ investor တွေရဲ့သူတို့စင်ခေါ်ချက်တွေပေါ့သူတို့ဒီအဟန့်အတားတွေ obstacle တွေကိုဘယ်လိုကျော်လွှားနိုင်ပါမလဲရှင
်ကျွန်တော်တို့ခုဒီ loss တွေမှာကျွန်တော်တို့ပါလုပ်လိုက်လဲဆိုတဲ့အခါကျတော့အရင်ဖြစ်ခဲ့တဲ့ procedure တွေကိုချော့ချပလိုက်တယ်စက်မှုဆောင်မှာစက်ရုံစောင့်ခင်တယ်ဘာမှ problem မလို့လို့တော့ဟိုတယ်ဆိုမှာဟိုတယ်ဆောက်ခြင်းနဲ့ဘာအပလူမဲ့မလို့လို့တော့နော်အဲစိတ်မှုဆုံးပြင်ပါဟိုတယ်ဆုံးပြင်ပါလုပ်ခြင်းနဲ့စီးပွားရေးလုပ်ငန်းဆိုရင်တိုင်းဒေသကြီးနဲ့သဘောတူလာတူရင်လုပ်တော့ပြီးမှ procedure ပြောပါအဲ့လိုလေးပြန်ပြီးကျွန်တော်တို့ကပြင်ထားပါလေပြင်ထားခြင်းအပြင်ကျွန်တော်တို့က procedure နဲ့ပတ်သက်တဲ့ constraints ပျောက်သွားမှာနောက်တတိယချက်ကကျွန်တော်တို့ဘာလုပ်လဲဆိုတော့အရင်ကမြေဈေးကြီးကြီးခဲ့တဲ့ကိစ္စကအမှအဓိကတော့ supply နဲ့ demand ပြဿနာပေါ့မြန်မာနိုင်ငံမှာရန်ကုန်မှာလာလို့ကျန်မှာနိုင်ငံရာရွှေပြည်သားအလားဟုတကုံစိတ်ကန်းတောင်တကုံစိတ်မှုဆုံးစမှုတုံးရ limited supply ဖြစ်ပြီးတော့ demand ကတက်ပြီးဖွင့်တဲ့ချိန်မှာအများကြီးဖြစ်တဲ့အခါမှာလူတွေကလည်း demand တက်လာမှာဆိုတော့ expectation နဲ့ခုမှမြင်ရှိတော့ညာမှာငါကြိုက်ထားရတယ်အဲ့တော့ကျွန်တော်တို့ကခုဘာလုပ်လဲဆိုတော့ဒီအစိုးရလက်ထက်မှာ supply demand ကိုကျွန်တော်တို့ balance လုပ်အောင်ဆိုမှာစမှုတုံးတစ်တွေထပ်ပြီးပေါ်ထုတ်ဖို့ပေါ့ကျွန်တော်တို့ကပြင်ဆင်နေစမှုတုံးတစ်ပေါ်ထုတ်မဲ့လုပ်ငန်းကိုလည်းကျွန်တော်တို့ promote sector ထဲမှာထည့်ထားတယ်
အရင်ကတော့ပေါ့လေစစ်ဆိုးရအဆက်ဆက်လက်ထက်မှာဆိုလို့ရှိရင်ဒီလိုယင်းနှမြုံနှမှုလာမယ်ဆို nepotism ခေါ်တာပေါ့နော်လက်တင်ရာသတော်ခေါ်တဲ့ခဲ့တဲ့ခေတ်လေးရှိခဲ့တာပေါ့နော်အခုဒီခေတ်မှာရောဒါမျိုးတွေတော့မရှိပါမဟုတ်လို့တော့ကျွန်မယူဆပါတယ်
မှန်ပါတယ်မှာကျွန်တော်ဒီလက်ထက်မှာတော့ number 1 no nepotism ဘာမှမရှိတော့ဘူးစေဘသားကြီးကောင်းစားကြီး corruption ကျွန်တော်တို့က transparency ကိုအားကောင်းလုပ်တယ် transparency အားကောင်းရပြီ corruption ကျွန်တော်တို့ကကြောက်ပေါင်းလုပ်မယ်နော်ဘာလို့ဆိုတော့ကျွန်တော်တို့ကလို့သမီး MNC ပါလုပ်တယ်ဆိုတာတနင်္ဂနွေလုံးသိရမယ်တော့ဘကဘာလုံးသိရမယ်ကျွန်တော်တို့ကဒီမှာကျွန်တော် website တက်ကြည့်ရင်မှတွေ့လိမ့်မယ် MNC ကနေ computer နဲ့နောက်တစ်ဆို website ကိုတင်ပြီးဒါလေးကျွန်တော်တို့ပေးလိုက်တယ်ပေါ့နော်နောက်တစ်ခုကကျွန်တော်တို့က transparency အားကောင်း rules and regulation တွေအားလုံးကိုအများကြီးသိအောင်ကျွန်တော်တို့လုပ်ပေးတယ် proposal စောင့်တင်ပြီးရင်ရပ်ပေါင်း60ကျော်မှာပေးကူပေးရမယ်မပေးဘူးဆိုတော့စကားရပဲငင်းရမယ် search ပြန်ပြောတာဖြစ်တော့ကြောင့်မလို့ investor confidence ပေါ့နော်ဆိုလိုတာဘယ်သူကိုချင်ကမှဘသူကိုဟဲ့လားဟိုပေးမှဒီဟာငါ့ဟာရမယ်ဆိုတဲ့ဟာမျိုးလုံးဝမရှိအောင်ကျွန်တော်တို့လုပ်ထားတယ်ဆိုတော့ corruption က procedure complicated ဖြစ်တာနဲ့တွားပြီး link ဖြစ်တယ်မှာ procedure တွေ complicated
ဖြစ်လေ
corruption ကအကောင်းကြီးလေမှာ
ဒီဘွဲကနေဒီဘွဲဆက်ဖို့တောင်းမှာလို့
ရတယ်အဲ့ဒါကကျွန်တော်တို့ကအ
စိုးရအဆက်ဆက်ဖြစ်ခဲ့
တာတော့ရင်ဆိုင်ခဲ့ပြီးသားအချင်းကြီးပေါ့နော်ဒါတွေကြီးဒါတွေကြောင့်မလို့ဖြစ်ပေါ်ခဲ့တဲ့ negative consequence တွေကျွန်တော်အများကြီးကျုံခဲ့ပြီးပြီပေါ့နော်အဲ့တော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့အခုဥပဒေရောနည်းဥပဒေရောမှာ transparency အကောင်းအောင်လုပ်တယ် เราบิวกราดิซิงกูตั้งแต่เดือนสี่ยาเราจะเราเชื่อว่าช่วยชาวของเราเราว่าเราดีเราก็สตรีมไลน์นี่โปรซีเจอร์ส่วนเนาะมาดีโปรซีเจอร์อะไรเงี้ยสตรีมไลน์เราต้องซิมพลิฟิเคชันบ่แต่ว่าเราจะเราเรื่องดีกว่าจีเวทาร์เราจะเราต้องมีอุบัติมาว่าผู้ยินดีมันอุบัติมาแล้วแต่เราเชื่อมาจนเราเรียนเนสมาที่เทวุมาจนเราเรื่องจีมาเจก้าจนเราดึงอะไรเช่นมาอารมณ์กับออนไลน์ตัวไหนเอาบ่เนาะเอ็มเอสซีก็ชอบเช่นละลูลาจังลูบูจนเราออนไลน์บ่เนาะเอสเอสโลวีดอมาจนเราว่าตัวไหนเอาบ่เนาะแต่มิวเลติจนเราว่าကိုစဉ်းစားထားပါတယ
်ဒီမနက်ကမှယင်းညုံနံမှုဒါပြီးလုပ်တဲ့လူတွေကျွန်မတိရတဲ့လောက်လေးလာရတဲ့လောက်ပေါ့နော်ဟို50လောက်ရှိတဲ့အထက်မှာစင်ကာပူကနံပါတ်1လောက်ဖြစ်နေတယ်နော
်ဟို
အမေရိကန်ပြည်တော်စုဆိုလို့ရှိရင်31လောက်အဆင့်မှာရှိပါတယ်အဲ
့
တော့အမေရိကန်ပြည်တော်စုကဒီစီဝါရေးပိတ်ဆို့မှုတွေကိုအားလုံးရုပ်သိမ်းပေးခဲ့ပြီးပါပြီ
အဲ့
တော့ဒီအမေရိကန်ပြည်တော်စုရဲ့စီဝါရေးပိတ်ဆို့မှုရုပ်သိမ်းတာနဲ့ကောဒီမြန်မာနိုင်ငံယင်းညုံနံမှုနဲ့ပတ်သက်တဲ့အခြေအနေ impact ပေါ့လေဘယ်လိုများရိုက်ခတ်မှုရှိပါလဲရှင
်ဟိုအမဆန်ရှင်ရုပ်ပေးတဲ့ကြောင့်မနံပါတ်1ကကျွန်တော်အထူးပြင်းငွေကြေးကဏ္ဍအဆင်ပြေသွားတယ်ပါတော်လဲဆိုတော့အရင်တုန်းကမြန်မာပြည်မှာလာပြီးတော့ investment လုပ်မယ်လို့စံချင်ရှိနေတော့သူတို့ရဲ့ဒေါ်လာ transfer တွေက
တက်ခဲ့တယ်နော်
တက်ခဲ့တယ်လုံးလုံးလိုရကူလုံးလုံးမရဘူးပေါ့နော်အဲ့တော့ဘာလို့ ਆ လဲဆိုတော့အများစုကစင်ကာပူအရင်သွားရတယ်စင်ကာပူမှာကျွန်တော်ကုမ္ပဏီကို establish လုပ်ရတယ်ပြီးမှစင်ကာပူ investment နေနေ
မြန်မာ
ပြည်ကိုဝင်ရတယ်ပေါ့နော်ဒါမှလို့မှစင်ကာပူက top ဖြစ်နေ
တာက
စင်ကာပူရဲ့ investment ကြီးမဟုတ်ဘူးသူက transit investment တွေပေါ့နော်စင်ကာပူအရင်သွားပြီးမှအခြားနိုင်ငံတွေကသွားပြီးမှမြန်မာနိုင်ငံဝင်တော့ data ကြည့်လိုက်ရင်တော့စင်ကာပူကျွန်တော်တကယ်ကြည့်ရလဲဒီကုမ္ပဏီကဘယ်ရလာလဲဆိုတော့သူ့ရဲ့
original
ကြည့်ရအောင်သူကကုမ္ပဏီစင်ကာပူ incorporated company ဆိုကျွန်တော်တို့ကသူ့ကိုစင်ကာပူ list ထဲမှာထည့်လိုက်အောင်တိုးတိုးလဲသူက pure singaporean investment မဟုတ်ဘူးပေါ့မှာเนาะကျွန်တော်တို့ခြားနိုင်ငံတွေဟိုခြား EU နိုင်ငံတွေရှိပြီခြားနိုင်ငံတွေရှိတော့သူကစင်ကာပူဆင်လာကြတယ်ပေါ့နှိမ့်ချက်ကလည်း US investor တွေပေါ့เนาะဒါ US investor အများစုကတကယ်တော့ multinational corporation တွေများပါတယ်သူတို့မြန်မာပြည်ကိုလာဖို့ကြတယ်လေခုနပြောတဲ့ reporting threshold တွေတို့ဘာလို့အများကြီးဟိုရှိခဲ့တယ်ပေါ့ session ကို liberalize လုပ်ပေးတဲ့အချိန်အောင်ကြတဲ့ဟို constraint တွေရှိတာပေါ့မှာရှိတဲ့ကြောင့်မို့ US investor တွေကမြန်မာနိုင်ငံထဲကိုချောမမောလာမလုပ်နိုင်ဘူးပေါ့မှာအဲ့တော့ sanction dip လုပ်သွားတဲ့တို့ကြောင့်မို့လို့ကျွန်တော်တို့အခြားနိုင်ငံတွေကအလုံးချိုးရှိသွားတာတော့ခုနပြောတဲ့ dollar transaction တွေလွယ်သွားတယ်ဒီလိုကြောင့်မို့ကျွန်တော် investment ကအများကြီးကျွန်တော်တို့ကအထောက်အကူဖြစ်သွားတယ်နံပါတ်1ကတော့ US မှာရှိတဲ့ investor တွေမြန်မာနိုင်ငံကိုလာဖို့အတွက်လောကလမ်းကြောင်းပွင့်သွားတယ်ပေါ့အဲ့တော့ကျွန်တော်တို့အနာဂတ်မှာUS ရဲ့ investment တွေကျွန်တော် expect လုပ်လို့ရတဲ့နေရာတခုကျွန်တော်တို့ဟိုရောက်လာပါတယ်ဗျာ
AEC လို့ခေါ်တဲ့ ASEAN Economic Community ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာမြန်မာနိုင်ငံ2015ခုနှစ်ကစခဲ့တယ်ပြောရမှာပေါ့နော်အဲ့တော့မြန်မာနိုင်ငံအနေနဲ့ပေါ့ဒီ ASEAN စီးပွားရေးအတိုင်းအဝိုင်းထဲမှာ integrated ဒီထဲထဲဝင်ဝင်နဲ့ဟိုစိတ်ဝင်သွားဖို့အခြေအနေရောဘယ်လိုရှိပါလဲရှင်အခုတည်းကဒီနောက်ကနေလိုက်နေရအောင်ပဲဖြစ်ပါလိမ့်မယ်ထင်တာပဲ
မှန်ပါတယ်မှာကျွန်တော်တို့ကတော့ ASEANဘုနာ AEC readiness ကိုပြောရရင်တော့မြန်မာနိုင်ငံကဟို fully ready မဖြစ်သေးဘူးပေါ့နော်။ဘာလို့ကျွန်တော်တို့မှလုတ်ဆန်လေးဒီဟိုရှိနေမှာဥမာဥဒပန်ဆရာမပြင်ဆင်ရမယ့်ကိစ္စလေးတွေကျွန်တော်တို့ရှိသေးတယ်။လုံထုံးလုံးလေးဆိုင်ပြင်ရမယ့်ကိစ္စလေးတွေရှိတယ်။နောက်ကျွန်တော်တိုင်းပြည်ရဲ့ economy ကိုကဟိုအာဆီယံထဲမှာဝင်လာဖို့အတွက်ကအသေးကြီးမားတဲ့ economy တခုမဟုတ်သေးဘူးပေါ့နော်။ဒီအခက်အခဲလေးတွေတိုင်းပြည်ထဲမှာရှိနေပါတယ်။သို့တော့ကျွန်တော်တို့ကဟိုအာဆီယံ AEC လို့ပြောလိုက်ရင်မှသူက trade ရဲ့ investment services တွေပေါ့နော်။ဒီတခါတည်းသုံးခုရှိတဲ့အပိုင်းမှာကျွန်တော်တို့က investment က ASEAN economic community မှာလိုလည်ကူကိုကျွန်တော်တို့ဝင်သွားနိုင်တယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ ASEAN ရဲ့ဒီမျှော်မှန်းချက်ကဟို ASEAN ဒီ single production base ပေါ့။တော့ကျွန်တော်တို့က ASEAN ဒီဟိုတစ်ခုတည်းသောထုတ်လုပ်မှုဒေတာကြီးဖြစ်အောင်ဆိုရည်ရွယ်တဲ့အတွက်ကြောင့်မို့လို့ဆိုတော့ဘာယူလဲဆိုတော့ကျွန်တော်တို့အမှိုင်ဒီ global value chain ပေါ့။ value chain ထဲမှာဥပမာ parts တစ်ခုကိုမြန်မာပြည်က raw ယူမယ်။ဥပမာထိုင်းနိုင်ငံကသူ semi finished products ဖြစ်အောင်လုပ်မယ်။အားတောင်မလေးရှားကျွန်တော် finished goods ဖြစ်အောင်လုပ်မယ်။အဲ့တော့ဒီ value chain ကြီးတစ်ခုလို့ပေါ့နော်ဒီ supply chain လည်းပါတာပေါ့ဒါကြီးကိုကျွန်တော်တို့က ASEAN စဉ်းစားတော့စဉ်းစားတော့ကျွန်တော်တို့ investment law ဆွဲတဲ့အခါမှာအမတို့သိထားမိမယ်ဟိုထားမိအောင်ထားမိပါလိမ့်မယ်ကျွန်တော်တို့ကအဲ့ဒီဘက်ကိုမြန်မာနိုင်ငံဝင်သွားလို့ရအောင်ကျွန်တော်ဘာလုပ်ထားလဲဆိုတော့မြန်မာနိုင်ငံကိုလာပြီးလုပ်တဲ့ investor တွေဒီ process လုပ်မယ်နိုင်ငံသားကို 100% ပြန်ပို့မယ်ဆိုရင်စဝင်ကလေးက duty မကောက်ဘူးကျွန်တော်တို့က duty မကောက်ဘူး duty မကောက်တဲ့အကြောင်းမလို့ကျန်းနိုင်ငံတွေရတယ်မှာပေါ့မြန်မာနိုင်ငံရောကိုယူပြီးတော့မှအခြားနိုင်ငံကိုသွားတာဖြစ်ဖြစ်အထူးဖြင့်အခြားနိုင်ငံတွေကသူကတပိုင်းတည်းသာသူတိုင်းပြည်ရဟာဒီကိုတက်ဆင်လိုက်မယ်မြန်မာနိုင်ငံကိုပို့မယ်မြန်မာနိုင်ငံလူသားအင်အားပို့တဲ့တို့ကြောင့်မို့လို့မြန်မာနိုင်ငံမှာချို့ labor intensive လုပ်မယ့်ကိစ္စတွေမြန်မာနိုင်ငံမှာလုပ်မယ်ပြီးရင်ကျွန်တော်တို့ကထားပါတော့စင်ကာပူပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကမလေးရှားပို့မယ်ဒါမှမဟုတ်လည်းကျွန်တော်တို့ကထားပါတော့အင်ဒိုနီးရှားပို့မယ်အဲ့လိုပို့တဲ့ဟာတွေမှာကျွန်တော်တို့ကဂျူလီတွေကောက်နေလို့ချင်းကျွန်တော်တို့ကဘာလို့ဘာကြောင့်ကျွန်တော်တို့ဘာလို့လဲဆိုတော့မြန်မာနိုင်ငံကိုလာမယ် process လုပ်မယ်ပြန်ပို့မယ်ဆိုလုပ်ငန်းတွေယူဒီကိုမကောက်တော့စနေရမကောက်တဲ့ကြောင့်မလို့မြန်မာနိုင်ငံဒီ ASEAN Economic Community ပေါ့ခုနကပြော Single Production Base မှာပါဖို့အတွက်ကိုကိုလုံးဟာကျင်းစင်ထားပြီးသားဖြစ်သွားတယ်ပေါ့နောက်ချက်ကကျွန်တော်တိုင်းပြည်မှာကျွန်တော်တို့ကတိုင်းပြည်ရဲ့အခြေခံကောင်းလေးတွေရှေ့ထားပြီးသားပေါ့ဥပမာတိုင်းပြည်ကြီးလူသားအင်အားပိုးတယ်ပေါ့နော်ဒါမှမဟုတ်ကျွန်တော်တို့ကလူသားအင်အားပိုးတဲ့ ခါကိုစိတ်ဝင်စားတဲ့လုပ်ငန်းလုပ်သူပုံကိုယ်တွေဒီအဓိက efficiency ပေါ်မှာလုပ်တိုင်းအများများတဲ့အကြောင်းကိုသူများနိုင်ငံမှာဟဲ့လားတို့တမဆေးရောက်သုံးတဲ့ကံမှာဥမာဒေါ်လာ900ကိုမကိစ္စမြန်မာနိုင်ငံမှာလုပ်သားတွေရဆေးရောက်ကောင်းရင်ဆေးရောက်သုံးရင်ဒေါ်လာ300လောက်နဲ့ပြီးသွားနိုင်တယ်ပေါ့နော်ဒါမျိုးတွေကိစ္စမျိုးတွေမှာကျွန်တော်တို့ကဟိုမြန်မာနိုင်ငံ readiness ရှိထားပြီးသားပေါ့ဒါမှမဟုတ်ကျွန်တော်တက်ပြီး skill intensive ကိုကျွန်တော်သွားကျင်တယ်နောက်ချက်ကမြန်မာနိုင်ငံ resource ရှိတယ်ပေါ့ဒီ natural resource ပေါ့နော်စိတ်ဝင်စားတဲ့ industry ကလည်းမြန်မာနိုင်ငံကိုတူလာကူလာမယ်ပေါ့နော်နံပါတ်3ကမြန်မာနိုင်ငံလူကြီး54သန်းလောက်ရှိရဆို market ကရှိပြီးသားပေါ့မှာအဲ့တော့ market ကိုစိတ်ဝင်စားတဲ့ investor တွေကလည်းမြန်မာနိုင်ငံကိုလာကြမယ်ပေါ့အဲ့တော့ ASEAN Economic Community ကိုပြန်ပြောလိုက်ရင် investment အနေနဲ့ဘာမှခက်ခဲမရှိဘူးမှာကျွန်တော်တို့က alignment ကိုလိုက်ပါလို့ရတယ်သို့တော်လည်းပဲ trade မှာကျွန်တော်တို့က impact ရှိနိုင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့က ASEAN products တွေကမြန်မာနိုင်ငံ target 0နဲ့ဝင်လာပေါ့ဝင်တဲ့က local community local SME တွေမှာ competition ရလာနိုင်တယ်နံပါတ်2က trade deficitညာလာနိုင်တယ်ပေါ့ဒါ trade နဲ့ပတ်သက်တဲ့ဟို constraint တွေကျွန်တော်တို့ရှိနေတယ် services ကျွန်တော်တို့တော်တော်ကြီးအခက်အခဲမရှိနိုင်ဘူးကိုတိုင်းပြည်ကလည်း services industry အသိအမကောင်းနေဘူးအမကောင်းနေတဲ့အတွက်ကြောင့်မလို့ services နဲ့ပတ်သက်လာရင်ကျွန်တော်တို့ကသိခက်ခဲမရှိနိုင်ဘူးသို့တော်လည်းပဲကိုတိုင်းပြည်ကရှိနေတဲ့ဥပမာဒေါက်တာတွေပေါ့နော်ကျွန်တော်တို့ကဆရာဝန်တွေဟိုမစင်းကိုင်းတွေ lawyer တွေဒီမှာမျိုးတွေမှာတော့ကျွန်တော်တို့ကဆက်ပြီးတော့ကို competitive ဖြစ်အောင်တော့မှကိစ္စမျိုးတွေတော့ရှိလာနိုင်တယ်
အဲ့တော့နိုင်ငံခြားယင်းနှိမ့်ညွန့်မှုတွေနဲ့ပတ်သက်လို့ရှိရင်ဘယ်ကဏ္ဍမှာယင်းနှိမ့်ညွန့်မှုတွေမြန်မာနိုင်ငံအတွက်အကျိုးရှိဆုံးဖြစ်မယ်လို့သုံးသပ်လို့ရပါလိမ့်ရှင်
။အဲ့ဒါကျွန်တော်တို့ဒါကတော့ကျွန်တော်တို့ကွန်ထရိုးလုပ်မှုကဏ္ဍပေါ့နော်ကွန်ထရိုးလုပ်မှုကဏ္ဍဒီဘာကြောင့်လဲဆိုတော့တိုင်းပြည်ကွန်ထရိုးလုပ်မှုကဏ္ဍမှာ investment များများလာမှာ export လည်းကျွန်တော်တို့ကများများသွားနိုင်မယ် export များများသွားနိုင်မှာအခုတိုင်းပြည်ကခံစားနေရတဲ့ trade deficit ကျောက်သွားမယ်။ဒါမှမဟုတ်ကျွန်တော်တို့လက်တလုံးမှာကျွန်တော် promote လုပ်နေတာတော့manufacturing ပေါ့နော် manufacturing ကိုကျွန်တော်တို့ promote လုပ်တယ် manufacturing out ထဲမှာထပ်ပြီးတော့ကျွန်တော်တို့ promote ပို့လုပ်တာက labor intensive ပေါ့အစိုက်ရုံဥပမာပါပြဆိုရင်မှထကျုပ်စက်ရုံတစ်ခုထောင်းလိုက်ရင်လူ1000လောက်အလုပ်ကန်ခွင်လမ်းရတယ်ပေါ့နော်တစ်ဖက်ကလည်း export ကိုဂါမင်ကများများသွားနိုင်တယ်ပေါ့နောက်တစ်ခုကကျွန်တော် food processing ပေါ့မှာနော်မြန်မာနိုင်ငံမှာ layer ကဏ္ဍက product တွေအများကြီးထွက်တယ်သို့တော်လည်းကျွန်တော်တို့ food processing နဲ့ပတ်သက်ပြီးတော့ productivity investment မရှိဘူးပါအဲ့တော့ကျွန်တော်တို့ကတချိန်မှာမြန်မာနိုင်ငံတကယ်သာကိုတိုင်းပြည်ရဲ့ဒီရှိနေတဲ့အခွင့်အလမ်းတွေကိုအသုံးချနိုင်လို့ရင်ဒါကျွန်တော်တို့ data တွင်မှာ food supplier အနေနဲ့မြန်မာနိုင်ငံရပ်တည်လို့ရတယ်ပါ။အဲကြောင့်ကျွန်တော်တို့ကတကယ်ကမ္ဘာလုံးမှာစိုက်လို့ရတဲ့သီးနှံမှာများမြန်မာပြည်မှာအများတော်မြန်မာစိုက်လို့ရတယ်ပေါ့နော်အချို့ကလွယ်လို့ပေါ့နောက်တစ်ခုကလည်းမြေလို့မြေရဲ့ကြောက်တိုင်းပြည်မှာအများကြီးရှိသေးတယ်ရေတရားဇာတ်ရှိသေးတယ်ဒါမှမဟုတ်ကျွန်တော်တိုင်းပြည်ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့အခြေခံကောင်းတွေရှိပြီးသားဖြစ်တယ်သို့တော်လည်းကျွန်တော်တို့ပြဿနာဘာလဲဆိုတော့ဒီ upla စိုက်ပျိုးရေးလုပ်ငန်းတွေမှာပဲကျင်းနေပြီးတော့အရင်ကအဆက်ဆက်မှာလည်း food quality ပေါ့နော်ဒီ food processing နဲ့ပတ်သက်ပြီး promote မလုပ်နိုင်ခဲ့ဘူး layer ကဏ္ဍကိုလည်းကျွန်တော် promote မလုပ်နိုင်ခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ဒီခုနပြောတဲ့တိုင်းပြည်မှာရှိနေတဲ့အခြေခံကောင်းကိုအခြေခံပြီးမှသီးနှံထုတ်လုပ်မယ် process food တွေလုပ်မယ် export လုပ်မယ်ပေါ့ဒါတွေကလည်းနိုင်ငံသားနဲ့စိတ်ဝင်စားတဲ့လုပ်ငန်းလည်းဖြစ်တယ်ပေါ့နော်အဲ့တော့ကျွန်တော်တို့ food processing ဒီ manufacturing sector အောက်မှာကျွန်တော်ဒုတိယဟိုဦးစားပေးနေတယ်ကျွန်တော်တို့သွားပါတော့တတိယဦးစားပေးပါကြောင်းလဲဆိုတော့ကျွန်တော်တို့က value added industry ပေါ့မြန်မာပြည်ကအမှဥပမာဖြင့်ညီတော်တို့တစ်တည်းလုံးလိုက်ပို့တယ်ပေါ့မှာအခုတော့ရက်ထားတယ်ပေါ့အဲ့လိုပို့မယ်ဆိုတ
ာချောကန်
ချောကန်ပို့လိုက်ရင်ကိုတိုင်းပြည်အတွက်အလုပ်ကန်ခွင့်လန်းလဲပို့တယ်ပို့တဲ့ပစ္စည်းကလည်း value added ဖြစ်တဲ့အတွက်ကြောင့်မလို့ export တန်ဖိုးမှာကြောင့်တိုင်းပြည်ပို့ရတယ်ပေါ့နော်ဒုတိယအပိုင်းတွင်တော့ agriculture ပေါ့ကျွန်တော်ခုနကဆက်ပြောရပြီတတိယတော့အမှခုနကပြောတဲ့ infrastructure ပေါ့ဒါတွေကကျွန်တော်တိုင်းမှာမဖြစ်မနေလို့တာပေါ့နော်နောက်တတိယအစိုးရလက်ထက်မှာကျွန်တော်ဗတ်ထပ်ပြီးစဉ်းစားလဲဆိုတော့ဒီခုနဟာဒီအချင်းကို education healthcare ပေါ့နော်ရမကြီးနဲ့ပညာရေးကဏ္ဍဒါရီရလေး investment promote လုပ်ဖို့လိုတယ်ဆိုတော့ကျွန်တော်တို့အခြေခံအဖြစ်ကျွန်တော်တို့ promote လုပ်တာကဏ္ဍကိုပလုတ်တော်မှာကဏ္ဍကြီး၅ခုကိုထိုးလုပ်မှုရေနောက်ခုနကပြောစိုက်ပျိုးရေးကဏ္ဍရေနောက်တစ်ခုကအခြေခံစောင့်အောင်နဲ့ပတ်သက်တာရေပညာရေးကျန်းမာရေးပေါ့ generally ကျွန်တော်ဆောင်းလိုက်ဒီ၅ခုကိုကျွန်တော်တို့ကလုပ်သွားဖို့ရှိပါတယ်ဟုတ်ကဲ့
ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါပြီ
တင်ပြလာလေးနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကနေအပြင် Internet Website နဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
် VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ BOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုနာဆင်ရမှာဆိုတော့သရရှင်တွေစောင့်မျှော်နာဆင်နေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးတင်ပြမှာပါမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြော်ပြပေးမှာပါ။မြန်မာတင်းချစ်သောရရှင်တွေအတွက်မြန်မာသတင်းတပုတ်နဲ့လည်းမြေတားတီလက်ဆောင်ပေးအောင်မှာဖြစ်ပါတယ်နော်။အခုတော့ VOA အစီအစဉ်တွေကိုနားဆင်အားပေးပြီးတော့အစဉ်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာကြတဲ့သောရရှင်တွေရဲ့အစာတချို့ကိုဖော်ပြပေးစီမှာလေ။ဒီတော့ရှင်မတ်မာကတော့ Facebook ပေါ်မှာလာပြီးရေးသွားတာပါကျမတို့ VOA Facebook မြန်မာစာမျက်နှာပေါ်မှာမင်္ဂလာညချမ်းလေးပါရှင် VOA ကချစ်တော်မောင်နှမတွေအားလုံးအစင်ထာဝရအေဂျင့်ပျော်ရွှင်ကြပါစေဆိုပြီးလာပြီးဆူတောင်းပေးသွားပါတယ် VOA ရဲ့ Facebook စာမျက်နှာပေါ်မှာ VOA သတင်းဌာနနဲ့ပတ်သက်ပြီးအမှတ်ချက်ရေးလာတဲ့တော်ရရှင်နောက်တစ်ယောက်ကတော့တော်ရရှင်မတ်ဦးဖြစ်ပါတယ်ဒီတော်ရရှင်က VOA ကြောင့်အတိအမြင်တိုးတက်နေရတာအတွက်ကျေးဇူးပါလို့အခုလိုဆိုလာပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်ရေဒီယိုအစီအစဉ်တွေကိုကျမအသက်ငယ်ငယ်လေးကတည်းကနေ့စဉ်နားထောင်ခဲ့တာပါသတင်းတရားအောင်ရိုးရိုးနားထောင်တာပါအင်တာနက်ဝက်မှာနားထောင်နေနောက်အချိန်ရသလောက်အခန်းကဏ္ဍအစီအစဉ်ဆွေးနွေးခန်းတွေကိုနက်နက်နဲနဲနားထောင်မိရကအစီအစဉ်အတော်များများဟာပညာပေးတွေများတယ်အထူးသဖြင့်နိုင်ငံပြုပြင်ပြောင်းလဲရေးအတွေ့အခေါ်အရန်ကောင်းသူတွေရဲ့ဆွေးနွေးခန်းတွေအရာနေ့စဉ်နားထောင်လာတဲ့အခါမှာကျမကိုယ်တိုင်အမြင်ကျလာပါတယ်ခံယူချက်အမှန်အတွေ့အမှန်တွေရှိခဲ့ပါတယ်ဥကြောစံတာ VOA ကိုပြောင်းရောက်ရှိလာတော့ဆွေးနွေးခန်းတွေအားကောင်းလာပါတယ်လူသစ်တွေဝင်လာတော့လေအစီအစဉ်တွေကပိုးပြီးတော့မြိုင်ဆိုင်လာပါတယ်။ view သတင်းတောက်တွေဟာအင်မတန်ကိုအမြင်ကျယ်လွန်းနေဆိုတာ view သတင်းတောက်တွေရဲ့မိဂွန်တိုင်းမှာအရေးလက္ခဏာပြတာတွေကိုလည်းသတိပြုမိပါတယ်။ဥပမာဦးတက်လွင်ချွန်းဦးကျော်စန်းသားကိုကျော်သိန်းမအိမ်ချင်းနိုင်တို့သတင်းတောက်မိညာနာတွေနားထောင်ချင်းသိနိုင်ပါတယ်။အမှန်တော့ကောင်းမွန်တဲ့စနစ်လူဖွဲ့စည်းဖြစ်ဖို့မီဒီယာတစ်ခုဖြစ်တဲ့ view မြန်မာပိုင်းအစီအစဉ်ဟာဦးဆောင်နေတယ်လို့ကျွန်မယူဆမိပါတယ်။မြန်မာပြည်သူတွေကိုလည်းအပါအသေးဆောင်တွန်းပို့ပေးနေတယ်လို့မြင်မိပါတယ်။ဒီနေ့အထိအမြင်တွေတိုးတက်နေတာ VOA မြန်မာဌာနကြောင့်ပါရှင
် VOA စီစဉ်တွေကိုအများနဲ့နားဆင်ခဲ့ပါတယ်အခုဆိုရင် online ရုပ်မြင်သံကြားတွေကနေအစီအစဉ်တွေကိုကြည့်ရှုအားပေးနေပါတယ်ဆိုပြီးတော့တော်ရရှင်မှ VOA ကိုကျေးဇူးတင်ကြောင်းရေးလာတာပါဟုတ်ကဲ့ပါ VOA ကိုအခုလိုမျိုးတေချာနားဆင်ကြည့်ရှုအားပေးတဲ့ပရိသတ်ဖြစ်တဲ့အတွက်ကြောင့်လည်းဒီတော်ရရှင်ကို VOA အဖွဲ့သားတွေကပြန်ပြီးတော့ကျေးဇူးတင်ပါတယ်နော်ပြီးခဲ့တဲ့သတင်းပတ်ဒီမှာအများဆဲဝင်စားခဲ့တဲ့သတင်းတပုတ်ပေါ်မှာတော်ရရှင်နေကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်နော်အခုတော့တော်ရရှင်နေကိုအနောက်တိုင်းဒီလီတပုတ်နဲ့ကြားဖြတ်ဖြောပြေးပေးကြပါတယ်ဒီတစ်ပတ်မှာတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးစင်မှာနံပါတ်၄နေရာမှာချိတ်တဲ့သတင်းလေးနဲ့ဖြောပြေးပေးကြပါတယ်ရှင် British အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇင်းနဲ့American Pop DJ ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades of Grey ရုပ်ရှင်ကားတွေဇာဝင်တီတီဆိုပေးထားတဲ့တချင်ဖြစ်ပါတယ်။တချင်ရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ။2016ခုနှစ်ဒီဇင်ဘာမှာဖြန့်ချီလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချီတာဖြစ်ပါတယ်။ပထမဆုံးစထွက်တဲ့သတင်းပတ်မှာကို review ကနေနားထောင်မှုပေါင်း25သန်း။နောက်ပြီးတော့ online ကနေပြီးနားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်။2016ခုနှစ်အတွင်း Taylor Swift ရောသူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်တစ်ဆင့်တစ်ပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်။သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်။ဒီတစ်ချိန်မှာဇင်းဆိုတာရော Taylor Swift ဆိုထားတာရော အရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါရယ်ဒီသချင်းက Zen One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီးရင်နဲ့မှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီးရင်နဲ့ဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီးရင်နဲ့ကိုဝင်ဖို့ကအမှုပညာရှင်16ဦးပဲဖြစ်ပြီးသူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီထက်မှမှအမျိုးသမီးအဆိုရှင်6ဦးပဲပါတာပါစိတ်နဲ့ထေလဆွေးပြေ I don't want to live forever ဆိုတဲ့တခြင်းကိုနားထောင်ကြည့်ပါအောင်နော်ထည့်လဆွေးပြေ I don't want to live forever ဆိုတဲ့တချင်ကိုနားဆင်ကြကြရတာပါရှင်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်တော်ရှင်းပြီးတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးကြပါမယ်။ပြီးခဲ့တဲ့သတင်းပတ်တွင်မှအများစိတ်ဝင်စားခဲ့တဲ့သတင်းတစ်ပုဒ်ကတော့မွန်ပြည်တက်ပါတီ NCA မှာလက်မှတ်ထိုးမယ်ဆိုတဲ့သတင်းပေါ်မှာတော်တော်ရှင်းနေတော်တော်လေးမှတ်ချက်ပေးလာကြတာပါ။တနင်္ဂနွေလုံးအဖြစ်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့ NMSD မွန်ပြည်သက်ပါတီအနေနဲ့ NCA ကိုလက်မှတ်ရေးထိုးရမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူတို့အခြေပြုအဖွဲ့ကြီးတွေနဲ့ပြီးခဲ့တဲ့ဗုဒ္ဓဘူးမလ22ရက်နေ့ကမော်လမြိုင်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာသူတို့အခုလိုပြောသွားခဲ့တာပါ။ဒီသတင်းပေါ်မှာသွားရှင်တွေတုံ့ပြန်လာကြတဲ့အချိန်မှာတော့ကြိုးဆိုပါတယ်ဆိုပြီးပြောလာတဲ့သွားရှင်ကတာယာဖြစ်ပါတယ်
။တိုင်းသားတွေအားလုံးလက်မှတ်ရေးထိုးလိုက်ကြပါ။အစိုးရနဲ့တိုင်းသားတွေညီညွတ်လိုက်ကြပါစစ်တပ်ဟာသူ့လူလူကာဝေးနေရာမှာပဲရောက်သွားပါလိမ့်မယ်စစ်တပ်ဟာသူ့လူလူအစိုးရရဲ့အမိန်အောက်အာဏာအောက်ကိုရောက်လာပါလိမ့်မယ်2008ဥပဒေလည်းပြင်လို့ရလာပါလိမ့်မယ်တိုင်းသားတွေအားလုံးလက်မှတ်ထိုးပြီးသွားလို့ရှိရင်စစ်တပ်ကလည်းဥပဒေပြင်ဖို့ညှဉ်းဆန်တော့မှာမဟုတ်ပါဘူ
းဒီတာယာရဲ့အမှတ်ချက်အောက်မှာတော့ပြန်ပြီးတော့တုံ့ပြန်ရေးသားလာတဲ့သူတွေကလည်းသူ့လူပဲအလားတူထောက်ခံပါတယ်လို့ပြောလာကြတာပါဒါပေမဲ့သောရရှင်စန်တန်ကွန်ဆိုတဲ့သောရရှင်ကတော့ဒီအခြေအနေကိုမယုံသေးပုံပေါ်ပါတယ်ရှင
်အပြောတော့ကောင်းလိုက်တာဘာမှနားမလဲတဲ့တိုင်းရင်းသားတွေမှားတာအဲ့ဒါမျိုးပေါ့ဒီလောက်လွယ်ရင်တိုင်းပြည်ငြိမ်းချမ်းတာကြားလာပြီလက်တွေ့လုတ်ပြမှတိုင်းရင်းသားတွေတကယ်ယုံမှာတစ်ခါနှစ်ခါလိန်တာမဟုတ်ဘူးဆယ်ကမကအထက်ထက်လိန်နေတော့တိုင်းပြည်ငြိမ်းချမ်းကျင်တယ်ဆိုရင်ပါဇက်ပြောမဟုတ်ပဲလက်တွေ့လုတ်ပါ
မွန်ပြည်သက်ပါတီ NCA ကိုလက်မဲ့ရေးထိုးရမယ်ဆိုလို့ဝန်တာကြားရဲ့ထင်မှာတော့နောက်ထပ်သွားရှင်မောင်မောင်ဇော်ကအခုလိုပြောလာပါတယ
်အပေးနေမယ်မွန်ပြည်သက်ပါတီရဲ့ခင်ဗျားတို့လည်းတိုင်းရင်းသားညီကိုတွေပါပဲရခိုင်ကချင်ရှမ်းသူတို့လည်းအတူတူပါပဲတယောက်နဲ့တယောက်ယုံကြည်မှုတီးဆောက်ပြီးလက်မှတ်အရင်ထိုးလိုက်လုံးကြီးမှထိုးတက်မယ်စောင့်ကြည့်လိုက်ပါအခြေအနေကမဟုတ်ရင်ပွင့်ပွင့်လင်းလင်းပြောကြပါလုံးဝအဆင်မပြေတဲ့နောက်ဆုံးလက်နဲ့ပြန်ကင်ရတာပါပဲပြည်သူကလည်းအားပေးနေမှာပါ
တရဆင်မောင်မောင်စောကအရင်လုံးကြည့်လိုက်ပါနောက်တော့မှအဆင်မပြေလဲတမျိုးဆုံးဖြတ်တာပေါ့လို့ပြောလာတဲ့အချိန်မှာတရဆင်ဒီဖြိုးကြည်တာကတော့ဒီအချိန်ကတိုင်းသားညီကိုတွေအားလုံးသွေးစည်းညီညွတ်ဖို့လိုပါတယ်ဒါကြောင့်အခုလိုလုပ်တဲ့တိုင်းသားတွေအားလုံးကိုလည်း ကျေးဇူးအထူးတင်ပါတယ်နိုင်ငံတော်ပြင်လဲထူထောင်ကြပါကျေးဇူးဆရာတီတော်ရှင်ပြောလာပါတယ်တော်ရှင်ကွီထက်ကလည်းကျိုးစုပါတယ်မလူမျိုးညီကောင်မောင်နှမတွေအားလုံးကိုလည်းဝမ်းလဲဝမ်းတာပါတယ်ပန်ခန်းနဲ့ဆုံးဖြတ်ချက်ကိုရွေးချယ်ခဲ့လို့ပါ
ဘုံပြည်တဲ့ပါတီတွေမကတခြားတိုင်းသားအဖွဲ့တွေလည်းလက်မှတ်ထိုးစီခြင်းပါတယ်ဆိုတော့ရေးလာတဲ့တော်ရှင်ကတော့နိုင်နိုင်ဖြစ်ပါတယ်ရှင်တိုင်းသားမှန်သမျှညီငယ်လေးလက်မှတ်ထိုးကြစီလိုပါတယ်တညီတညွတ်သေးစီလုံးပါမှတိုင်းတစ်ပါးရင်ကာကွယ်နိုင်မှာပါတူတယောက်ကောင်းစားဖို့မဟုတ်ပဲအမိနိုင်ငံတော်ကြီးကိုတိုးတက်စေခြင်းနဲ့ဆိုရင်အားလုံးပူးပေါင်းပါဝင်ဖို့လိုတယ်ဒါလို့တွေးကွဲနေမယ ဒီမှာတဲ့ဖို့ခက်ခဲတာမလို့အခုလိုမျိုးတနိုင်ငံနဲ့အတူနေထိုင်ကြတဲ့သူတွေထဲမှာလည်းရေတို့ကွဲပြားမှုတွေရှိပါလိမ့်မယ်ဆိုပြီးတော့သူ့ရဲ့သဘောထားအမြင်ကိုအခုလိုလွတ်လွတ်လပ်လပ်ရေးလာပါတယ်။တမီတဲ့မွေးတဲ့ညီကိုမောင်နှမတွေတောင်စကားများကြံဖြစ်တဲ့အခါနှပင်းကစပြောခြင်းပြောမယ်နောက်ဆုံးလက်တွေချီတွေတောင်ပါခြင်းပါလာလိမ့်မယ်။ဒါပေမဲ့စိတ်ပြေလို့ပြန်တဲ့ပြန်ခေါ်ကြတဲ့ တွေးနီးတဲ့တွေးရတဲ့တွေးချင်းစစ်တွေပါညီကိုတို့ရဲ့တွေးမခွဲကြပါနဲ့တွေးမကွဲကြပါနဲ့စပွဲပေါ်မှာအနီးကပ်ပြီးတယောက်ရင်မတယောက်ရဲရဲကြီးလိုက်ကြအောင်အမြန်ဆုံးလာခဲ့ကြတော့ချစ်တော်ညီကိုတွေ
ဒါကတော့ရှင်မောင်မောင်ရဲ့ကိုပိုင်အမြင်ဖြစ်ပါတယ်ရှင်နောက်ထပ်တော့ရှင်တယောက်ကတော့မိုးအမျိုးသားတူပါဆိုပြီးအခုလိုရေးလာပါတယ
်ကြိုက်သွားပြီဒီလိုစကားမျိုးဒီလိုအရေးသားမျိုးတစ်ခါမှမဖတ်ဘူးမပြောကြဘူးဒီလိုအရေးသားတွေနဲ့ကို့အညီကိုယ်တွေကောင်းစေချင်တာတွေအားပေးစကားတွေရေးပြောတဲ့အခါမှာအရသာအရှိဆုံးပဲလို့ခံစားရတယ်။ဒါပေမဲ့ဒီအရေးသားတွေဟာစိတ်ဝမ်းကွယ်အောင်ရေးလို့ရတယ်လို့ချစ်ခင်အောင်လည်းရေးလို့ရပါတယ်ဆိုတာတက်သေးပါအားလုံးကျမ်းမာကြပါစေလို့
ဒါကတော့မွန်ပြည်သစ်ပါတီတနိုင်ငံလုံးအဖြစ်ရဲ့သဘောတူစာချုပ် NCA မှာလက်မှတ်ထိုးတော့ပါမယ်ဆိုပြီးပြီးခဲ့တဲ့သတင်းမှတ်တုန်းကပြောသွားခဲ့တာပေါ်မှာတော်တော်ရှင်တွေသူတို့ရဲ့သဘောထားအမြင်တွေကိုတုံ့ပြန်လာကြတာပါထောက်ခံနေသူများတာတွေ့ရပါတယ်နော်တော်ရရှင်နေအတွက်မြန်မာသချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖြောပြေးပေးဖို့ရှိပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းချင်းနေယူဆချက်တွေရင်ဖွင့်လာတွေရေးတင်ကြတယ်ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိတ်တအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါရဲ့နော်။အခုတော့မြန်မာတက်ချစ်သောရှင်လေးကိုမြန်မာတက်ချင်းလေးတစ်ပုဒ်နဲ့မြစ်တာတေးလက်ဆောင်ဖြောပြေးပေးကြပါရစေ။အင်းလွန်တီဆူထားတဲ့ချစ်သူပုံရင်းဆိုတဲ့တက်ချင်းလေးကိုသောရှင်လေးအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါရစေ။နားဆင်ကြည့်ပါအောင်ရှင
်။
သူပုံရင်းဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန
ဆက်လက်ပြီးတော့ဦးစီပြူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်အစီအစဉ်ကိုထုတ်လွှင့်မှာပါတက်မတော်ဘာရီပြုတ်ပြင်ပြောင်းလဲဖို့လိုတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရရှင်အခု2019မလ�29ရက်နေ့ဟာ82ကြိမ်မြောက်တက်မတော်နေ့ဖြစ်ပါတယ်ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါဒီနေ့ဟာထူးကြပါတယ် 1965ခုနှစ်ကစပြီးရေတွက်ရင်59နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တက်မတော်နေ့ဖြစ်လို့ပါပဲအစိုးရစစ်တက်လာတဲ့2019ခုနှစ်မတ်လကုန်ကနေရေတွက်ရင်တက်မတော်နဲ့အစိုးရစစ်လက်တွဲပြီးတိုင်းပြည်ကိုစီမံအုပ်ချုပ်ခဲ့တာလဲတစ်နှစ်တာအချိန်ကာလရောက်လာပါပြီဒီကာလအတွင်းတက်မတော်ဘယ်လိုရပ်တည်နေသလဲဘယ်လိုတွေးခေါ်တွေကန်ဆွ ဒီလိုစကားမျိုးဒီလိုအရေးသားမျိုးတကားမှမဖတ်ဘူးမပြောကြဘူးတတိတခြားတရှိတဲ့ပုံတရံနဲ့ရက်တီနေတာတွေ့နိုင်ပါတယ်ဒါပေမဲ့တဘို့တမင်းတတိတနံကိုပါတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အနေအထားမျိုးတော့မဟုတ်ပါဘူးတက်မရော်ကဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းဆိုရင်တူတာဝင်ယူတဲ့၆နှစ်ဝန်းကျင်ကာလအတွင်းတက်မရော်ပြုပြင်ပြောင်းလဲရေးတက်မရော်ပုံရိပ်ကောင်းလာစေရ အများကြီးဆောင်ရွက်ခဲ့ပြီးလဲဖြစ်ပါတယ်။တက်မတော်အတွက်အလွန်အရေးကြီးတဲ့ကာကွယ်ရေးအသုံးစရိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာလွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်။ဘယ်နေရာတွေမှာဘယ်လိုသုံးဆွဲရဲဆိုတာကိုရွေးကောက်ခံအမှတ်တွေနဲ့အစိုးရဖွဲ့ကစီစစ်ခွင့်မရှိတာကတပိုင်းပါ။ ကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးရာဝန်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘိုလ်ချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်။အခြားပြည်တွင်ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင်အထည်ဖော်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ။ 82နှစ်မြောက်တက်မတော်နေ့အတွက်ဦးတည်ချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထဲမှာ ပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောင်လှမ်းနိုင်ရန်ထိမ့်သိမ်းဆောင်ရွက်ရေးတို့အားတက်မတော်၏ယက်တီချက်အဖြစ်ငြင်းမြန်စွာခံယူလုပ်ဆောင်ရေးဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆက်အာဏာရှင်ခေတ်လိုမျိုးကိုပြန်မသွားဘူး။နောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ယက တိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွန်းတွေပြည့်မီအောင်နိုင်ငံတကာနဲ့တိုင်းရင်းသားပြည်သူတရားလုံးကလေးစားရလောက်တဲ့တကယ့်ကို professional တက်မတော်ကောင်းပြပြပြင်းပြင်းဖြစ်လာအောင်စ조사တိဆောက်ရအောင်မှာပဲဖြစ်ပါတယ
်အရေးကြီးဆုံးကတော့ကကွယ်ရေးစွမ်းရည်ဖြစ်ပါတယ်တက်မတော်တဲ့အဓိကစွမ်းရည်ဟာတိုက်ရိုက်ခိုက်ရေးပြေဝတာကကွယ်ရေးစွမ်းရည်ပြေဝတာပဲဖြစ်ပါတယ်လက်တော်လက်နက်ကင်တိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်ပင်းနဲ့မတိုက်ပင်းဘူးငင်းခုံဆွေးနေတာမလုပ်ချင်ပေမဲ့တက်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုတော့ကျေနပ်အားရစရာသိမရှိလာသေးပါဘူးအချောင်းရင်ကိုရှာရင်တက်မှုတက်သားတွေတက်မတော်ရဲ့ဝင်ရောက်လာအောင်စီယုံရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုင်းပြည်ကာကွယ်ဖို့ပြည်သူလူအသက်အိုးရင်စီစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတပ်မတော်သားတွေလုပ်နေတဲ့များမြောင်လှတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကကဏ္ဍတွေအများကြီးတည်းကမှတစ်ခုဖြစ်နေလို့ပါပဲတပ်မတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထယ်ဖော်ဖို့ဆိုရင်တပ်မတော်လည်းစီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတပ်မတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစ္စတွေကိုရှင်းချသွားဖို့လဲလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တပ်မတော်ရဲ့လေးလပတ်တပ်မှုကြီးတွေအစည်းအဝေးမှာတပ်မတော်ဘက်ကလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်အ အဲ့ဒီမှာစစ်မှောင်ကိုဖမ်းဆီးတာတွေကြောက်စိမ်မှောင်ကိုဖမ်းဆီးတာတွေဂုံစင်းတို့တင်ရင်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေပြည်သူတွေကိုကြားမရေးစောင့်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်တကယ်တော့အဲ့လိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တမတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှာပဲကင်တွေ့သင့်ပြီးကြ
အရင်ဆရာနာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ်ကိုပြည်ထောင်စုတပ်မတော်တရဲ့ပြည်ပြင်းပြင်းဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထဲပေါ်ဖို့ပဲဖြစ်ပါတယ်။အရင်ဆရာနာရှင်တွေဟာမြန်မာတပ်မတော်အရာရှိအစ်စ်တွေမှာတိုင်းရင်းသားတွေကိုထည့်သွင်းခြင်းအပြင် တနေ့နေ့ယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တဲ့ဆိုရဲလွဲမားတဲ့အယူအဆကင်ဆွဲပြီးတပ်မတော်ကိုတိဆောက်ခဲ့တာပါ။ဒါကြောင့်ပြည်ထောင်စုတပ်မတော်ဖြစ်မလာပဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလိုလိုလောက်ဟာလေပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးစိုက်ရောက်သွားတာပါ။တပြိုင်နက်တည်းမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာက
လက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းသားလက်နက်ကိုင်တွေကိုပြည်ထောင်စုတပ်မတော်တွေဘယ်နည်းပဲပုံထက်သွင်းမလဲဆိုတာပါ။ဒါတွေကိုအချင်းယူပြင်ဆင်ဖို့အတွက်တပ်မတော်ခေါင်းဆောင်တွေဟာအခြားတပ်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလုပ်ကင်နေရာကနေတဆင့်ပြီးတဆင့်ရှော့ချသွားတင်ပါတယ်။အားလုံးကိုချုံကိုသုံးသပ်လိုက်ရင်လက်ရှိတပ်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2018အချက်တွေအရတတ Mahabiwa Nibiwa Chamatati Mare. And I doubt in it, Pidozu Tamro dea Bibi and Pilabu Sue, Tamro Gonzo dea, Seda Bainsaya, Kayu Jabainsaya go, Pianlevo, Lu Ayuni Maka, Kagway, Donzi Gule, a Gurepo, a Miai Donzuevo, Luale Me. Tidre, Tabi Siwa Pumio Dodema Pimamo, Yuko Kan Suya, Tabi Udi Yinye Ocho Nao, Tabi Siwa Pumio Dode Longanigo, Chojo Mumi Loga Nao, a Swango, a Guni Pedi Majao.
Kuro, Inganina, Daya Lila, Sisima, Sunime, Jang Yago, Mesa Pijamarish.
Toda Jamashi, Lame Ibrela Dianima, Natalsakon, Japia, Yuka, Way, Jimbaroma, Pipare, Begin and Natalsanga, Yuka, Wedonga, a Jang Mumune, Majimba, Nangere, Lilla Mesana, Nedi, Edre, Natalsangaronga, Soya, Puena, Nedi, Men, Nangere, and Nandi Badi Gine, a Daikan, Jenha, Pumui, Badiro, a Jane, Mesu, and Izabile, Pipare, Natalsani, Japia, Yuka, Buena, Shinny, Dean Natalsakon, Japia, Yuka, Weboma, Ludu, and Sewizamu, Chini, Belushi, the Lay, D Japia, Yuka, Wema, Pe Badi, and Nay. ยานัยจีสิดเลยสระอคูลาเมอิงาญะไดยัยลีลาอซีเซมาซุยนิจายะออกมาရှင်ปาวินซุยนิลูเรตอดาရှင်นิอนีเนี่ยวีโอเอโฟนนัมเบอร์1
ဒီအိုအင်းမြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကဘာတလွားထူးခြားစံပြအစီအစဉ်ကိုမခင်ဖြူထွေးနဲ့ကိုငင်းကျန်တို့ကတင်ဆက်မှာပါရှင်အိန္ဒိယနိုင်ငံခြေနိုင်မျိုးကအသက် 62နှစ်အစာကျွေးတဲ့ကျက်တူရဲ့အရေးအတွက်ဟာလေးတောင်အထိရှိနိုင်ပါတယ်အခုလိုငှက်တွေကိုအစာကျွေးဖို့ဖြစ်လာတဲ့အကြောင်းရင်းကတော့2004ခုနှစ်ကအိန္ဒိယသမုဒ္ဒရာမှာဖြစ်ခဲ့တဲ့ဆူနာမီကြောင့်ပါသူ့အိမ်အနောက်ဘက်ခေါင်မိုးပေါ်မှာလာခိုလုံတဲ့ကျက်တူရဲလေးနှစ်ကောင်ကိုကယ်တင်ကျွေးမွေးတာကနေစခဲ့တာပါနောက်ရက်တွေမှာတော့ဒီငှက်ကလေးနှစ်ကောင်ဟာသူ့အိမ်သားမှာပဲအတိုက်တီဗီနေထိုင်
ကျွေးမွေးပါတယ်စိခါဟာကင်မရာပြုပြင်တဲ့အလုံးနဲ့အသက်မွေးသူဖြစ်ပြီးတော့သူ့ရဲ့ဝင်ငွေ40ရာခိုင်နှုန်းလောက်ကိုအခုလုံငှက်တွေကိုအခြားကျွေးဖို့အတွက်သုံးနေတာဖြစ်ပါတယ်ခင်ဗျာ
Australia nengen Sydney ni maro, Lucia cholau ha, mami lulu tisu sekui ni tadi wisenge cara itu, kawas sengi dia macam wendu abare. Britain ni Australia piarai tu, pukau piatare, siapa ichi lumiu ruye, mami luni piatare, poema gulu lu sange cara ba. Sydney Muga Powerhouse Piarai Ma, Pudinani Yaulare, Itsu Mami Yo Allao Chao Langu, Ibrela Gong Bain Chi Piata Tama Pipiro, Truye Tanguro, Dongpambi, CD Scan Pong Yetune Piata Tama Ba. Di Piata Tare, Itsu Mami Allao Riga to say, Shiao Itsu Lumurie, Mami Pulo Niwene, Truye Beluni Tanga Tadale, Belu Tangi Tang Tisonga List, Rarigule Lila Nama Ba. Piarai Winchi Ninegaro, Lujisoye, Australia dollar, Nasakona dollar, ne, Kalidia Guru, Sachau dollar, preparation.
American and Chicago say on the Kuma, Shiran the Chowne, Joyu the Chowpo Bare, Every Ghost Car, Kling and Minkly Diago, Amyza, Quesay Pubian Pina and Gavare, Akulo Piare, Jong Yingaro, Amoabu Pim, Wipa Layame, Dri Dan Long Nakuha, the Kure Pi Bounce Dware, Dwe, Muilare Klima, Chirao Apune, Joyu Apuri, Palayara Valu, Quesake, Sawiniga Shimbiavare, Adesela da Yue Dominic Ligo, Chonaija, Sawing Ione Quesake Arava, Quesay Mu Bimaro, Duham Yemian Sansame Piane Gamo Lani Biro, Ivory Ghost Huma Piangin, Lin Sinine Chainti, Chicago Midazu de Zune, Nitai Dama Pipare Kamia.
ဟောင်ကောင်ကျွန်းကမြန်မာပြည်ကြားပွဲတစ်ခုမှာတော့ကမ္ဘာကွန်မြူနတီကောင်ဆောင်တင်နာရဲ့အလောင်းရုပ်ထုတွေကိုပြသထားပါတယ်။ဇူဘာကောင်ဆောင်ဖီဒယ်ကက်စထရိုကလွဲလို့တရုတ်ကောင်ဆောင်မော်စီတိုရုရှားကောင်ဆောင်ဗလာဒီမီယာလီနေမြောက်ကိုရီးယားကောင်ဆောင်ကင်အီဆွန်နဲ့ဗီယက်နမ်ကောင်ဆောင်ဟိုချီမင်းတို့ရဲ့ပုံစံတူရုပ်ထုတွေကိုဖန်ခေါင်းထဲချပြသထားပါတယ်။ဇူဘာကောင်ဆောင်ဖီဒယ်က ခုနှစ်ကမ္ဘာ့ငွေကြေးအချက်အလက်ကြုံရတဲ့အပေါ်မှာတုံ့ပြန်မှုတစ်ခုအနေနဲ့ဖန်တီးခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ဆစ်ဒနီပီယာနယ်ခေတ်ပြိုင်အမှုပညာလက်ရာပြပွဲ2010မှာပြသဖို့ဖန်တီးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကတော့ကျူဘာကောင်းဆောင်ကက်စထရိုမကွယ်လွန်သေးပါဘူး။ဆက်မှုထိပ်သီးနိုင်ငံတွေဖွဲ့ထားတဲ့ G8 အဖွဲ့ကိုသယောတဲ့အနေနဲ့ G5 Community ခေါင်းဆောင်ကြီး၅ဦးရဲ့ရုပ်ထုတွေကိုထုတ်လုပ်ခဲ့တာလို့လည်းလူပညာရှင်ရှန်းကပြောပါရယ် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်အခုတော့သတင်းအကြီးအကျယ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့ဒေါက်တာမြို့တက်ကပြောပြမှာပါရှင်
ရုရှားနိုင်ငံတဝမ်းမှာအဂတိလိုက်ဆမ်းမှုဆန့်ကျင်ရတဲ့ဝန်ကြီးချုပ်ဒီမီထရီမက်ဒလီယက်နှုတ်ထွက်ပေးရတဲ့အတွက်အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီရဲ့တောင်းဆိုချက်ကိုထောက်ခံတဲ့အနေနဲ့ရုရှားနိုင်ငံတဝမ်းမျိုးပေါင်းများစွာမှာပြည်သူတွေလမ်းမပေါ်မှာထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့မော်စကိုမြို့တော်ကပုတ်ရှင်ရင်းမြစ်မှာနာဗယ်နီအပါဝင်လူ100ကျော်လောက်အဖမ်းခံခဲ့ရပါတယ်။အီရန်နိုင်ငံမူဆိုးမြို့မှာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်တွေရဲ့လေကြောင်းထိုးစစ်ကြောင်းအဆောက်အဦတစ်ခုနဲ့ခေါလုံးနဲ့အရတား100ကျော်တေဆုံးခဲ့တဲ့ဆိုတဲ့သတင်းတွေမှန်မှန်မှန်ဆိုတာကိုအီရန်စစ်တပ်ကပြန်လည်သုံးသပ်နေပါတယ်။ IS စစ်သွေးကြော်တွေကဒီအဆောက်အဦမှာဖောက်ခွဲပစ္စည်းတွေတပ်ဆန်ထားတာကိုနောက်ထပ်ရတဲ့အထောက်ထားတပ်တွေကလည်းတွေ့ရှိရတယ်လို့အီရန်တပ်တွေကပြောပါတယ်။ဟောင်ကောင်ရဲ့ပထမဆုံးသောအမျိုးသမီးအုပ်ချုပ်ရေးမှူးအဖြစ်နဲ့ကယ်ရီလမ်ကိုရွေးကောက်ပွဲကော်မတီကမဲခွဲရွေးချယ်လိုက်ပါတယ်။အခုအုပ်ချုပ်ရေးမှူးရွေးကောက်ပွဲကတော့ကြိုတင်စီစဉ်ထားတဲ့ဒီမိုကရေစီနီးလမ်းမကျတဲ့ရွေးကောက်ပွဲဖြစ်နေအများကရှုံ့မြင်ကြပါတယ်။ကယ်ရီလမ်ကဟောင်ကောင်အုပ်ချုပ်ရေးအဖွဲ့အတွင်းဝန်ချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအခုရွေးကောက်ပွဲမှာလည်းတရုတ်အစိုးရကလိုလားတဲ့ပုံကူဖြစ်ပါတယ်။တောင်ကျုပ်ပင်လယ်ပြင်ကမ်းရိုးတန်းတစ်လျှောက်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာရန်ကြေတစ်ခုတည်ဆောက်ဖို့တရုတ်ဆိုးရွားကစနေနေ့မှာတိုက်တွန်းပါတယ်။အာရှနိုင်ငံတွေရဲ့ဘူဟာဖိုရမ်နှစ်ပတ်လည်ညီလာခံမှာတရုတ်ဒုနိုင်ငံချိုင်းဝန်ကြီးကတိုက်တွန်းလိုက်တာပါ
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကတင်ပြကြေကြုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးစံမိုးဝေဖြစ်ပါတယ်။အင်ဂျင်နီယာကတော့ John Elson ပါ။တင်းလာနေတဲ့ Kevin View မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရွှေလန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.